မလေးရှားနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလဇန်ကနေစပြီးတော့တရားမဝင်နိုင်ငံသားတွေကိုလိုက်လံဖမ်းဆီးတဲ့စီစီရဲတွေလုပ်နေတဲ့အတွက်မြန်မာနိုင်ငံသားအများအပြားဖမ်းခံနေရပါတယ်။ B4C လို့ခေါ်တဲ့နေရရင်ကိုဒဏ်ကြေးတသက်သသားနဲ့ပြန်နိုင်တဲ့ဒီအစီအစဉ်အတွက်နောက်ဆုံးသတ်မှတ်ရက်ကလည်းဒီဇင်ဘာလ31ရက်မရောက်ခင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံသားအတော်များများနေရက်ပြန်ဖို့ကိုဆောင်ရွက်နေကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံမှာတော့နှစ်ကုန်ပိုင်းမှာအဖမ်းဆီးတွေပို့ပြီးတော့စိတ်လာတဲ့အတွက်မြန်မာတွေဟာလူဝင်မှုကြီးကြပ်ရေးဌာနတွေမှာဒဏ်ကြေးပေးသွင်းပြီးနေရက်ပြန်ကြတဲ့သူတွေများလာပါတယ်။ထိတ်သိမ်းရေးစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီယာမောင်မောင်ကတော့ဒီရက်ပိုင်းအတွင်းမှာအဖမ်းဆီးတွေများလာကြောင်းပြောပြပါတယ်
။အဖမ်းဆီးကသူကနှစ်ကုန်ပိုင်းနဲ့ဖြစ်နေတယ်။နောက်ပြီးကျွန်တော်တို့ဒီ B4G စီစဉ်နဲ့ပြန်ဖို့လည်းသူတို့ဟိုဖွင့်ပေးထားတယ်ဆိုတော့လူတော်တော်များများကမပြန်မင်းနဲ့နေမှလဲစိုးရိမ်လာတဲ့တပိုင်းပေါ့နော်
။
နောက်ပြီးသူတို့ဒီစီမံချက်ကတော့လုံလုံလုံနေတိုင်းသူတို့လုံနေတာလည်းဖြစ်နေတော့ပုံမှန်ရှိနေသေးတာပဲ။ဒီနှစ်ကုန်ပိုင်းတော့နည်းနည်းလေးပို့ပြီးပတ်စိတ်တိုက်ဖမ်းဖို့များတယ်
။ဟုတ်ကဲ့။အခုရောဖမ်းနေလား
။ဖမ်းနေသေးတယ်
။မလေးရှားအစိုးရကဒဏ်ကြေးတက်တာစွာနဲ့နေရပြန်နိုင်ဖို့အတွက်ပြီးနေ73ခုမှာစင်တာတွေဖွင့်ထားပြီးဒဏ်ကြေးပေးဆောင်ရတဲ့ကောင်တာတွေလည်းအများအပြားဖွင့်ထားတာပါဒီနှစ်ကုန်ပိုင်းမှာအဖမ်းဆီးတွေကြောင့်ပြီးနေတိုင်းမှာဒဏ်ကြေးပေးတဲ့နေရာတွေမှာတော့ပြန်ကြမဲ့လူတွေများပြားပြီးပြည့်နေနေတယ်လို့လည်းပြောပြပါတယ
်အတူတော့တုံကင်နံပါတ်တွေနဲ့ပေးနေတာဆိုတော့အဲ့တုံကင်နံပါတ်ရဖို့အတွက်ကိုသူတို့မနေ့အစိုးရထားပြီးသွားတယ်သူတို့ပေးထားတဲ့တုံကင်နံပါတ်ကဆိုကြပါတော့ကျွန်တော်တို့ဖူထရာဂျာယာအင်ဂျီဂရိတ်ရှင်းဆိုရင်လူရောက်400စာပဲပေးထားတယ်လေ
ဟုတ်ကဲ့
တရက်စာသူတို့လုံနိုင်တဲ့ဝန်ထမ်းရေအတွက်နဲ့သူတို့400စာပေးတယ်ဒါပေမဲ့တကယ်တကယ်လာပြီးတိုးတဲ့လူကလူထောင်ကျော်တဲ့ခါကျတော့400လောက်နဲ့ပြတ်ကြပြီးကျန်တဲ့600လာပြန်ခဲ့တာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အခုတော်တော်များများပြန်ရပါတယ်ကျွန်တော်မြန်မာတန်ရုံးကလည်း CI လာရှုပ်နေတဲ့လူတွေတွေ့နေရတဲ့ခါကျတော့လေတော်တော်များများတော့ပြန်ရတယ်ပေါ့
ဟုတ်ကဲ့
အချို့ရီမန်းချက်မပြည့်သေးတဲ့လူတွေဟိုမပြန်နိုင်သေးတဲ့လူတွေပေါ့နော်အဲ့လိုဒီလောက်ကလွယ်လို့ပေါ့နော်ကျန်တဲ့လူတွေတော့တော်တော်များပြန်ကြပါတယ်များ
မလေးရှားရဲ့အဖမ်းဆီးတွေကြောင့်နေရက်ပြန်ကြသူတွေတဲကဒီဇင်ဘာလ21ရက်နေ့မှာပြန်တဲ့ရွှေပြောင်းလို့သမားတူကတော့အခုလိုပြောပြပါဗျာအဲဟု
တ်တယ်ခင်ဗျာအဖမ်းဆီးများတယ်ကိုယ်နိုင်ငံတော့မထွက်တော့ဘူးလေ
ဟုတ်ကဲ့
ကိုယ်နိုင်ငံတော့လွတ်လပ်တယ်ကိုယ်နိုင်ငံကိုပဲဆော့ဖို့ easy ပြန်လောက်တာကိုယ်ရရရနည်းနည်းကြည့်ပြီ
နည်းနည်းရှိပြီဟုတ်ကဲ့ဟုတ်ကဲ့
အဲရက်ဖက်နာတော့မပြုံးဘူးပါဘူးအဲကိုယ့်ကိုယ်လုံးလုံးစိတ်ချမှုမရှိရတဲ့စိတ်ကူကတော့အများကြီးပေါ့အာဟုတ်ကဲ့ခင်ဗျအလားတော့အထိုင်းဘက်ကနေ
ဒန်ဂျေးတက်တာစွာနဲ့နေရက်ပြန်နိုင်ရေးအတွက် B4G Back for Good အစီအစဉ်ကဒီဇင်ဘာလကုန်မှာပြီးတော့မှာမို့မလေးရှားနိုင်ငံမှာအဖမ်းအစည်းတွေပုံမိုစိတ်လာပြီးတစ်နှစ်အတွင်းနိုင်ငံသားသား 9,000 နီးပါးကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးဒီဇင်ဘာလထဲမှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်